တရုတ်နိုင်ငံနဲ့နယ်စပ်တစ်လျှောက်မှာရှိတဲ့ဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်လာနေချိန်တရုတ်ဆိုရတာဝန်ရှိတဲ့သူတွေနဲ့စစ်ကောင်စီကြားတွေ့ဆုံမှုတွေကြောင့်မြမရေးမှာတရုတ်နိုင်ငံကပိုးပြီးတော့မှဩစာလွှမ်းမိုးလာနိုင်ခြေရှိသလားဆိုတဲ့ခံမှန်းချက်တွေလည်းထွက်ပေါ်လာနေပါတယ်။နယ်စပ်ဒေသတိုက်ပွဲတွေကြောင့်တရုတ်နိုင်ငံသားတွေထိခိုက်မှုဖြစ်ရတဲ့အပေါ်တရုတ်ဆိုရကနေအပြင်းထန်ဝေဖန်လိုက်ပြီးတဲ့နောက်ဒီလိုမျိုးတွေ့ဆုံခဲ့ကြတဲ့အပေါ်အကဲခတ်တွေရဲ့အမြင်သုံးသပ်ချက်တွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးမမျှတစင်အောင်ပြောပြပေးပါမယ်။
နေဆက်ဒေသတိုက်ပွဲတွေကြောင့်တရုတ်နိုင်ငံသားတွေထိခိုက်မှုတွေကြုံရတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးရက်ပိုင်းမှာပဲတရုတ်အစိုးရတာဝန်ရှိသူတွေနဲ့စစ်ကောင်စီထိပ်ပိုင်းခေါင်းဆောင်တွေတွေ့ဆုံခဲ့ကြပါတယ်။တရုတ်နိုင်ငံကြီးဝန်ကြီးဌာနဒုတိယနိုင်ငံကြီးဝန်ကြီးစွန်ဝေတုံဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာစစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့တယ်လို့တရုတ်နိုင်ငံတော်ကောင်စီဝင်ပြည်သူ့လူမျိုးရေးဝန်ကြီးဝေါင်စီဝေါင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာလည်းစစ်ကောင်စီပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြင်းနဲ့အွန်လိုင်းကနေတွေ့ဆုံခဲ့ပါတယ်။တရုတ်နိုင်ငံအခြေစိုက်မြမရီလီလာတုံသက်သူဒေါက်တာလှကျော်ဇောကတော့တရုတ်နိုင်ငံအကျိုးစီးပွားအတွက်အဓိကအာရုံစိုက်ဖွဲ့ရှိတယ်လို့တုံသက်ပါတယ်
။ခုရောရောဆယ်အဲလောက်ကန်အရေးကလည်းတရုတ်အတွက်လည်းအရေးကြီးတယ်ဗျ။ဟိုစစ်ကောင်စီအတွက်လည်းအရေးကြီးတယ်။ဒါကြောင့်မို့သူတို့ခက်စိတ်စိတ်ဖြစ်တာတရုတ်အတွက်ကဘာအရေးကြီးလဲဆိုတော့သူကအဲအင်တာနက်ကလိမ်လည်တဲ့ဂိုင်းနေနဲ့ပတ်သက်လို့သူတို့တိုင်းပြည်မှာသူတို့လူတို့ domestic demand ပေါ့ဗျာပြည်သူလူတို့ကအဲ့ဒါကိုဟိုတော်တော်ဖြည့်ရှင်းစေခြင်းနေတယ်သူတို့ဟိုတောင်းထားတဲ့လူတွေရှိတယ်မဟုတ်လားအဲ့တောင်းထားတဲ့လူတွေကိုလည်းသူတို့လိုချင်နေတယ်ထင်တယ်အဲ့ဒါကြောင့်မလို့အဲ့ဒါကလည်းဟိုစကားစကားလည်းသူဘာဒီမှာဈေးစင်လည်းမသိဘူးအဲ့ဒီလူတွေအားလုံးကနေပြည်တော်မှာသူတို့ထိမ့်သိမ့်ထားတယ်ပြောတယ်အဲ့ဒါဘာနဲ့အလဲလဲလုံးမယ်တော့မပြောတတ်ဘူးခက်စလုံးတွေအရေးကြီးတဲ့အချင်းဖြစ်နေတော့အဲ့ဒါတွေဆွေးနွေးနေကြတယ်ဒီမှာရေးကြရတာ
တရုတ်ဒုတိယနိုင်ငံကြီးဝန်ကြီးနဲ့စစ်ကောင်စီခေါင်းဆောင်တို့တွေ့ဆုံတာမှာနေဆက်ဒေတာတည်ငြိမ်ရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်တဲ့စီမံကိန်းတွေအကောင်အထည်ဖော်ဖို့မြန်မာတရုတ်စီးပွားရေးဇင်းကျင်ရေဝန်နဲ့ပိုလန်မှာအောက်ကစီမံကိန်းတွေအရှင်းအဟုန်မြင့်တင်ဖို့ဒေတာရင်းနဲ့နိုင်ငံတကာမျက်နှာစာမှာနှစ်နိုင်ငံအပြန်အလှန်ထောက်ခံရည်တည်ဖို့စတဲ့ကိစ္စတွေဆွေးနွေးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်တရုတ်နဲ့စစ်ကောင်စီတာဝန်ရှိသူတွေတွေ့ဆုံနေတဲ့အချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းလောက်ကင်ဒေသကုကဲမှုစစ်ဌာနချုပ်ဒါကာစာနဲ့ဝါနေတဲ့ကဟိုပန်မျိုးကိုစစ်ကောင်စီလက်လွတ်ခဲ့ရတဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်။နောက်ပြီးဒီမတိုင်ခင်လေးမှာပဲဇန်နဝါရီ3ရက်ကစစ်ကောင်စီနဲ့ကုကန်တပ်ဖွဲ့ MNDAA တို့လောက်ကင်တဝိုက်မှာတိုက်ပွဲဖြစ်ခဲ့တာကြောင့်လောက်ကင်နဲ့ကပ်နေတဲ့တရုတ်နိုင်ငံနမ်ဆန်မြို့တွေကိုမြန်မာဘက်ကလက်နက်ကြီးကျရောက်ခဲ့တာကိုတရုတ်ဘက်ကပြင်းပြင်းထန်ထန်ဝေဖန်ခဲ့တယ်လို့တရုတ်မြန်မာနယ်စပ်ဒေသလုံခြုံတည်ငြိမ်ရေးနဲ့တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စည်းစိမ်တွေကိုချင်းချောက်အန္တရာယ်ဖြစ်စေတဲ့ကိစ္စတွေထပ်ပြီးတော့မဖြစ်ဖို့တိကျသေးချာတဲ့အရေးယူဆောင်ရွက်မှုတွေလုပ်မယ်လို့တရုတ်အစိုးရကပြင်းပြင်းထန်ထန်သတိပေးထားပါတယ်။လုံခြုံရေးအရာအမည်မဖော်လိုတဲ့မြမရီလီလာသုံးသက်သူတူကတော့လက်တလောနယ်စပ်အခြေအနေတွေအပြင်လက်ရှိအခြေအနေကနေတရုတ်နိုင်ငံဘက်ကသူ့နိုင်ငံအတွက်စီးပွားရေးအကျိုးစီးပွားရဖို့လှုပ်ဆောင်မှုတွေရှိလာနိုင်တာမို့တရုတ်နဲ့စစ်ကောင်စီဆက်ဆက်ရေးပို့ပြီးတော့နီးကပ်လာနိုင်မွယ်ရှိတယ်လို့တရုတ်ရဲ့ဩဇာကအရင်ကထက်ပို့ပြီးတော့ကြီးပွားလာနိုင်မွယ်ရှိတယ်လို့လည်းသုံးသပ်ပါတယ
်ဒီနေ့စချင်းဒီရောတခြားဆက်ဆက်တာတော့ကိုယ်ကြီးကြီးဆာရှိမယ်နောက်ပြီးတော့တရုတ်ဂျီရင်းကနာမှုပိုက်လိုင်းတို့ဒီပီအာတို့ကြီးဆာရှိမယ်ပေါ့နော်အဲ့ဒီဟာဒီနေ့ပတ်သက်ပြီးတော့အခုလိုရင်းစလို့လူရှာတာလူဖြစ်လူရှာတာဖြစ်ပုံရတယ်။ပုံပြတော့ဖြစ်နေရင်ရှိတာတော့ပေါ်လာတဲ့ရေပေါ်ကိစ္စပေါ့နော်။ဒီပေါ်ကိစ္စလူရှာပုံပေါ်တယ်။အဲ့ဒါတော့ဒီကနာလောက်ကဟိုနေစားကိစ္စပေါ့နော်။အဲ့ဒါနေပဲဟိုသက်ဆံနေမယ်လို့တော့အချမ်းကြီးလို့ယူဆရတယ်။တရုတ်ရောပရိုဒီဖီယံဘာရှိတဲ့ပြီးတော့ပုံပြတော့တက်လာပုံပေါ်တယ်။ဟိုစစ်ကောင်စီဘက်ကသူကသူ့အော်လာတုံးပြီးတော့နော်သူကြိုးစီပွားတဲ့အတွက်ရှိပြီးတော့ရှိကိုလှမ်းလာမှာပဲ
တိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲစစ်ကောင်စီနဲ့မြောက်ပိုင်းမဟာမိတ်ညီနောင်တို့ငြင်းငြင်းရေးစကားပြောနိုင်ဖို့တရုတ်ဘက်ကတွန်းအားပေးနေတာတွေလည်းရှိပါတယ်ရှမ်းမြောက်မှာ2029စစ်စင်ကာလ45ရက်ဖြစ်လာတဲ့အချိန်ပြီးခဲ့တဲ့နှစ်ဒီဇင်ဘာ17ရက်နေ့မှာစစ်ကောင်စီနဲ့မြောက်ပိုင်းညီနောင်၃ဘွဲ့တို့တရုတ်နိုင်ငံယူနန်ပြည်နယ်ကုမိန်မြို့မှာပထမအကြိမ်တွေ့ဆုံခဲ့တယ်လို့နှစ်ကုန်ပိုင်းမှာဒုတိယအကြိမ်တွေ့ခဲ့ပေမဲ့ထူးခြားတဲ့ရလဒ်တော့မရခဲ့ပါဘူး
ဒါကတော့တရုတ်ဆိုရတာဝန်ရှိတဲ့သူတွေနဲ့စစ်ကောင်စီကြားတွေ့ဆုံမှုပေါ်တုံးသက်ချက်အမြင်တွေမမျှတစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်